အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ပတ်စုံမဟာဗျူဟာမျှပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံအပေါ်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ပတ်မိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကတောက်ချန်နေမှာသတင်းထုတ်ပြန်ပါတယ်။အဲဒီမူဝါဒစိတ်ပိုင်းနဲ့တခုဖြစ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတဆက်9နှစ်စာဒေါ်လာ19သန်းထောက်ပံ့တဲ့လင်ကုန်းပညာသင်စုအပါအဝင်မြန်မာနိုင်ငံကလူမျိုးဘာသာစုံလူငယ်ခေါင်းဆောင်135ဦးကိုအမေရိကန်ပြည်ထောင်စုမှာမဟာဗျူဟာတွေရယူနိုင်လို့ပံ့ပိုးကူညီနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်နေနဲ့အာဆီယံနိုင်ငံတွေနဲ့စီးပွားရေးကာဝေးဆိုင်ရာကိစ္စအတွေပြင် Digital Cyber လုပ်ငန်း၊ကျန်းမာရေး၊သဘောပတ်ဝန်းကျင်နဲ့ယာတိဥဒုစွန့်အင်၊တရုတ်ပို့ဆောင်ရေးနဲ့အမျိုးသမီးဆက်ဆောင်နိုင်မှုကဏ္ဍတွေတိုးမြင့်ဆောင်ရွက်သွားမယ်ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken ကလည်းဒီနေ့စနေနေ့မှာလာအိုနိုင်ငံ Bian Chin မြို့ကိုသွားပြီးအမေရိကန်အာဆီယံစီးပွားရေးစတိုက်တက်ဖို့ရှိတယ်လို့ဒေတာတွေမှာအာဆီယံဗဟိုပြုဆက်ဆံရေးမူဝါဒအပေါ်အမေရိကန်ရဲ့ဂတိကဝတ်နဲ့Indo Pacific ဒေသဆိုင်ရာအာဆီယံအမြင်တွေကိုထောက်ခံမှုကိုအလေးပေးသွားမယ်လို့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။